ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်နဲ့ခုနှစ်စီပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပန်ဆာတိုက်တွန်းလိုက်ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နဲ့ပြစ်ပေးရမယ့်သူတွေမဟုတ်ပဲလူခွေချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထွက်ဖို့ကြိုးစားခဲ့သူတွေဖြစ်ဂုံပြူထိုက်သူတွေဖြစ်တဲ့အကြောင်းအမေရိကန်ဒုသမ္မတကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းပြောဆိုသွားခဲ့တယ်လို့သတင်းတော်နှစ်ယောက်ကိုထောင်နှံပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းဒုသမ္မတကပြောဆိုခဲ့ပါတယ်။နိုင်ငံတော်လေးဝက်အယူရီချိုးဖောက်မှုနဲ့အပြစ်ရှိရဲဆိုပြီးရန်ကုန်မြို့ပတ်ခင်တရားရုံးကသတင်းတော်နှစ်ယောက်ကိုတင်းနာနေကထောင်နှံစီရင်လိုက်တဲ့အပေါ်ပြစ်တင်ဝေဖန်နေတဲ့အမေရိကန်ဆိုတဲ့တာဝန်ရှိသူတွေထဲမှာဒုသမ္မတပန်ဆာအဆင့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ရိုက်တာသတင်းတော်တွေထောင်နှံပြစ်ပေးခံရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေရဲ့ဝေဖန်တဲ့ဆက်လက်ထွက်ပေါ်နေရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟဲလီကလည်းသတင်းတော်နှစ်ယောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံရတာဖြစ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်သူစုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Mark Green ကလည်းသတင်းသမားတွေကိုထောင်နှံပြစ်ပေးလိုက်တာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးမှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြောဆိုခဲ့ပါတယ်။ Reuters သတင်းတောက်တွေကိုထောင်နှံပြစ်ပေးလိုက်တဲ့အတွက်ဒေနလက်ခွင့်နဲ့လူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တွေတမကကုလသမဂ္ဂအပါအဝင်နိုင်ငံတကာသံဝန်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြရမှာကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်တဲ့အကြောင်းနဲ့ပြန်လည်သုံးသပ်ဖို့လဲတိုက်တွန်းထားပါတယ်။